ရခိုင်ပြည်နယ်ကတိုက်ပွဲတွေကြာဆုံးခွာလာတဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရေရင်ကိုရေတပ်ကပြစ်ခတ်ခဲ့တဲ့တဲ့တင်အပေါ်စစ်ကောင်စီကတုံ့ပြန်လိုက်ပါတယ်။မောင်တော်မျိုးကနေဆုတ်ခွာလာကြတဲ့နေကြားဆောင်တပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေကိုစစ်ကောင်စီရေတပ်ကလက်မခံဘဲ6လံပြစ်ခတ်ခဲ့တယ်လို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခု online လူမှုကွန်ရက်တွေပေါ်မှာထွက်ပေါ်နေတာနဲ့ပတ်သက်လို့ VOA ကမေးမြန်းခဲ့ရမှာစစ်ကောင်စီကဒီကနေ့ပဲ Viber လူမှုကွန်ရက်ကနေဖြေကြားခဲ့တာပါ။လုံခြုံရေးတပ်ဖွဲ့တွေနဲ့မိသားစုဝင်တွေကိုအလှည့်ကျတည်ဆောင်ပေးတဲ့အချိန်ကဲကခွင့်ပြုချက်မရဘဲချင်းကပ်ဖို့စူးစမ်းခဲ့တဲ့ဆက်လေးကိုမကပ်ဖို့ပြောပေမဲ့ရာသီဥတုဆိုးရွားနေပြီးတော့လှိုင်းတန်၊လေတန်ကြားမှာပြောမရဖြစ်နေတာကြောင့်လက်နက်ငယ်နှစ်ချက်ပစ်ဖောက်ပြီးတော့ကဲကိုပြန်ခိုင်းခဲ့ရတယ်လို့ဖြစ်တယ်လို့ပြောပါတယ်။နေကြားဆောင်၄နဲ့နေကြားဆောင်၉ရဲ့လက်ဆံတပ်ဖွဲ့ဝင်တွေစုခွာခြင်းဆက်လီနဲ့တင်းမော့စီသွားတာကိုကန်ထိုးတင်းမော့အတက်မခံဘဲနဲ့တနက်နဲ့ပြစ်ခဲ့တယ်လို့နေကြားဆောင်တပ်သားတဦးပြောဆိုနေတဲ့ဗီဒီယိုဖိုင်အွန်လိုင်းပေါ်မှာမနေ့ကပြန်ခဲ့တာပါ။ကန်ထိုးရင်မှလိုက်ပါလာတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေဟာအခုစစ်တွေမျိုးကိုရောက်သွားကြပြီလို့လည်းစစ်ကောင်စီရဲ့တုံ့ပြန်ချက်မှာဖော်ပြထားပါတယ်ရှင်။